Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington Bureau of View American တန်ကနေ2014ခုနှစ်ဇွန်လ12ရက်ကြာသပတေးနေ့ညနေစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်
။မင်္ဂလာပါရှင်။ကျွန်မကခင်ပြူသက်ပါ။ဒီညနေခင်းသတင်းတွေကိုကိုအောင်လုံးနဲ့အတူကြီးညာပေးမှာပါ။အီရတ်မြို့တော်ဘက်ဒက်ကိုသိမ်းပိုက်မဲလို့အစ္စလမ်ဆူနီစစ်သွေးကြော်တွေကချင်းချောက်လိုက်ပါတယ်။အမေရိကန်ရဲ့မောင်းသူမဲ့ဒုံးတွေနဲ့တိုက်ခိုက်မှုအတွက်ပါကစ္စတန်အစိုးရကရှုံချလိုက်ပါတယ်။မြန်မာနိုင်ငံမှာတော့ကလေးသင်ငယ်၃ပုံ၃ပုံကျော်ဟာဒီကနေ့အထိအလုတ်လုံနေရဆဲပဲလို့ဒီကနေ့ကြောက်တဲ့နိုင်ငံတကာကလေးသင်ငယ်နေ့မှာကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခင်ပြုတ်တွေ
။ဟုတ်ကဲ့ပါရှင်။ဒီမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အမေရိကန်နိုင်ငံကဖွံ့ဖြိုးမှုအေဂျင်စီ USAID ကဘာရီကူညီဆောင်ရွက်ပေးနေတာပါလဲ
We all know that I think the election in 2015 will be a key step in the reforms
လာမယ့်2015ရွေးကောက်ပွဲကိုအများယုံကြည်လက်ခံတဲ့ရွေးကောက်ပွဲဖြစ်ဖို့ USAID ကကူညီပံ့ပိုးပေးနေတဲ့အကြောင်း USAID ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံပြောသွားတာပါ။မကြခင်အပြည့်စုံနာဆင်ရပါမယ်။တခါမြန်မာနိုင်ငံအတွင်းကလေးအလုတ်သမားခိုင်းစေမှုအခြေအနေဘယ်လိုရှိသလဲဆိုတာနဲ့မြန်မာနိုင်ငံမှာငြင်းချမ်းစွာစုဝေးခွင့်နဲ့ပတ်သက်လို့ဒီကုလသမဂ္ဂကဘာတွေဝေဖန်ထားသလဲ။နောက်မြန်မာဘက်ကရောဘာတွေပြန်ပြီးတော့တုံ့ပြန်ထားသလဲဆိုတာတွေကိုလည်းနောက်ပိုင်းမှာတင်ပြပေးသွားမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတန်းနဲ့ကိုအောင်လွင်ဦးတို့ကတက်လက်ကြီးညာပေးကြပါမယ်ရှင်
။အီရတ်မှာအချက်ကြကြတဲ့မြို့ကြီးအတော်များများကိုအစ္စလာမ်စစ်သွေးကြော်တွေထိန်းချုပ်ခဲ့ပြီးတဲ့နောက်မှာအီရတ်ရဲ့မြို့တော်ဘက်ဒက်ကိုသိမ်းပိုက်မယ်လို့ Islamic Sunni စစ်သွေးကြော်တွေကကြာသပတေးနေ့မှာပဲချိန်ချောက်လိုက်ပါတယ်။ Shia Muslim တွေရဲ့ဘာသာရေးထွတ်မြတ်နေရာဖြစ်တဲ့ကာဘာလာကိုလည်းသိမ်းပိုက်မှာဖြစ်ကြောင်း Al-Qaeda နဲ့ဆက်နွယ်နေတဲ့ ISIL အဖွဲ့ပြောခွင့်ရကပြောပါတယ်။ဒါပေမဲ့အီရတ်နိုင်ငံမြောက်ပိုင်းကကာကွတ်မြို့မှာတော့ကတ်တပ်ဖွဲ့တွေထိန်းချုပ်ထားနိုင်ပြီလို့ကတ်တပ်ဖွဲ့တာဝန်ခံတွေကပြောပါတယ်။မြို့ကြီးအတော်များများကို Islam စစ်သွေးကြော်တွေသိမ်းပိုက်ခဲ့တာမို့ Shia တွေဥဆောင်တဲ့အစိုးရအဖွဲ့မှာအခက်အခဲတွေနဲ့ကြုံနေရတဲ့အီရတ်နိုင်ငံရဲ့အခြေအနေကိုကြာသပတေးနေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့စီစဉ်ထားပါတယ်။အီရတ်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆိုးကို ISIL စစ်သွေးကြော်အဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လုံခြုံရေးကောင်စီကပြင်းပြင်းထန်ထန်ဝေဖန်တဲ့ကြေညာချက်တစ်စုံထုတ်ပြန်လိုက်ပြီးအခုလိုအကြမ်းဖက်မှုတွေဟာအီရတ်နိုင်ငံရှောင်လန်းနေတဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးလမ်းကိုနောက်ပြန်သွားစေမယ်လို့ဆိုပါတယ်။မိုဆိုးမှာချထားတဲ့စစ်တပ်တာဝန်ခံတွေဟာသူတို့တာဝန်ယူရမယ့်စခန်းတွေနဲ့မိုဆိုးမြို့ကိုစွန့်ခွာပြီးထွက်ပြေးခဲ့ကြတာဟာသူတို့ဘာဒီသိမ်းပိုက်မှုတွေမှာပါဝင်ပတ်သက်နေတယ်လို့အီရတ်ဝန်ကြီးချုပ်နော်ရီအယ်မာလီကကမနေ့ကပဲပြောကြားခဲ့ပါတယ်
။ واقول مؤامره بكل صدق لان ما هو موجود من
အခုနန်နေဖာခေမဖြစ်ပေါ်ခဲ့တာဟာလှည့်ဝဲပူပေါင်းချန်စီမှုတခုလို့ပြောနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ Al-Qaeda နဲ့ ISIL အဖွဲ့တွေဟာအဲ့ဒီမှာရှိတဲ့စစ်တပ်နဲ့ရဲတွေကိုမရှင်းနိုင်ပါဘူး။ဒါပေမဲ့အဲ့ဒီမှာဘာတွေဘယ်လိုဖြစ်ပြီးတတ်တချို့ကွဲကွဲအပြားပြားဖြစ်ခဲ့ရတယ်ဆိုတာမသိပေမဲ့ဘာကြောင့်ဖြစ်ကြတယ်ဆိုတော့သိပါတယ်လို့ပြောသွားတာပါ။တချိန်နဲ့မှာပဲလက်ရှိမိုဆိုးတစ်ခရစ်ဖလူဂျာမြို့တွေမှာထိန်းချုပ်ထားတဲ့စစ်သွေးကြော်တွေကိုတိုက်ထုတ်ဖို့အတွက်အီရတ်အစိုးရလှုပ်ဆောင်နေမှုတွေကိုအကူအညီပေးနိုင်ဖို့ American ပြည်ထောင်စုကတည်တည်ချာချာတုံ့တန်နေပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂျန်ဆာကီကပြောပါတယ
်။အမေရိကန်ရဲ့မောင်းသူမဲ့ဒုံးလေးရင်နှစင်းနဲ့တိုက်ခိုက်မှုဟာအချောက်ကြာအာဏာကိုထိပါတဲ့လုပ်ရက်ဖြစ်ပါကစ္စတန်ဆွေရကပြစ်တင်ရှုတ်ချလိုက်ပါတယ်။တိုက်ခိုက်မှုဟာဒေသရင်းမှာငြင်းကြိုင်းတဲ့တည်ငြိမ်မှုရှိဖို့ပါကစ္စတန်ရဲ့ကြိုးပမ်းမှုတွေကိုထိခိုက်စေတယ်လို့လည်းဒီကနေ့ထုတ်ပြန်လိုက်တဲ့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။အမေရိကန်ပြည်ထောင်စုဘက်ကတော့တစုံတရာတုံ့ပြန်တာမျိုးမရှိသေးပါဘူး။တိုက်ခိုက်မှုတွေကတော့အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ပါကစ္စတန်နိုင်ငံကလူမျိုးစုဒေသဖြစ်တဲ့မြောက်ဝါဇီရစ်တန်မှာမနေ့နောက်ပိုင်းနဲ့ဒီကနေ့စောပိုင်းမှာဖြစ်ပွားခဲ့တာပါ။ဒေသခံတွေနဲ့ထောက်လိုင်းအတိုင်းဝန်းကတော့မောင်းသူမဲ့ဒုံးလေးရင်နှစ်ဆင်းနဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးလူတစ်ဒါဇင်လောက်သေဆုံးခဲ့တဲ့အကြောင်းပြောပါတယ်။တိုက်ခိုက်မှုတွေအမေရိကန်ဘက်ကအတည်ပြုခဲ့မယ်ဆိုရင်တော့ဒီပစ်ခတ်မှုဟာ6လအတွင်းမှာပါကစ္စတန်မှာပထမဆုံးကြိအမေရိကန်ရဲ့ဒုံးလေးရင်နဲ့တိုက်ခိုက်မှုဖြစ်ပါလိမ့်မယ်။ပါကစ္စတန်ဆွေရကတော့ပြီးခဲ့တဲ့နှစ်ထဲမှာတာလီဘန်အင်းနဲ့ဆွေးနွေးမှုတွေစတင်နေချိန်ကစလို့အမေရိကန်ရဲ့ဒုံးလေးရင်နဲ့တိုက်ခိုက်မှုကိုရပ်ဆိုင်းထားဖို့တောင်းဆိုထားတာပါ။
နိုင်ငံတော်သစ္စာဖော်မှုနဲ့တရားစွဲဆိုတာခံရတဲ့အရင်စစ်ကောင်းဆောင်ဟောင်း Pervez Musharraf အပေါ်မှာနိုင်ငံတော်အစိုးရကချမှတ်ထားတဲ့ခီးသွွာလာခွင့်ပိတ်ပင်မှုကိုရုတ်သိမ်းပြဖို့ပါကစ္စတန်တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။ပြည်ပထွက်ခွာခွင့်တားမြစ်ထားတဲ့စီးရင်တဲ့ကနေသူ့ရဲ့နာမည်ကိုဖယ်ရှားပေးဖို့အတွက် Mr. Musharraf ရဲ့ပန်ကြားချက်ကိုကြက်သပရီနေမှာတရားရုံးကခွင့်ပြုလိုက်တာပါ။ဒါပေမဲ့တရားရုံးကအမိန့်ချမှတ်ပြီးလုံဆောင်ခွင့်မရှိသေးတဲ့15ရက်အတွင်းမှာတော့အစိုးရဘက်ကပြန်လည်ပြီးရှောက်ထားခွင့်ရှိနေပါတယ်။ Mr. Musharraf ကိုမတ်လထဲမှာနိုင်ငံတော်သစ္စာဖော်မှုနဲ့တရားဆွဲဆိုခဲ့တာဖြစ်ပါတယ်။အခုဒူဘိုင်းမှာနေတဲ့သူ့ရဲ့မိခင်မမမချမ်းဖြစ်နေတာကိုသွားကြည့်ခြင်းနဲ့လို့ Mr. Musharraf ကပြောပါတယ်။သူ့ရဲ့သမရတက်တန်းဆက်နိုင်မှုအတွက်2000ခုနှစ်မှာဖွဲ့စည်းပုံခြေကံဥပဒေကိုခေတ္တဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့တာနဲ့နိုင်ငံတော်ရေးပေါ်ခြေနေကြီးညာခဲ့တာပါဝင် Mr. Musharraf ရဲ့လုပ်ရည်တင်နဲ့ဆက်နွယ်ပြီးအခုလိုတရားဆွဲဆိုခဲ့တာဖြစ်ပါတယ်။အခုဆွဲဆိုထားတဲ့ပြစ်မှုကိုကျူးလွန်ကြောင်းထင်ရှားရင်တော့အသက်80ရှိပြီဖြစ်တဲ့ Mr. Musharraf ဟာတည်ရန်ကြခံရဖို့ရှိနေပါတယ်။
ရဝန္ဒာနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနေဂျာဒေသမှာဒုတိယနေ့ဖြစ်ဒီကနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။ကွန်ဂိုနိုင်ငံကေဘူးကေမျိုးတော်ဂိုမာမြောက်ပိုင်းမှာဒီကနေ့မနက်ပိုင်းကနှစ်ဖက်စစ်တပ်ကြားခိတ္တအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တဲ့အကြောင်းဒေသခံသတင်းတွေမှာဖော်ပြခဲ့တာပါ။တိုက်ခိုက်မှုဖြစ်ခဲ့တဲ့ပုံမှာတော့နှစ်ဖက်စလုံးကအပြန်အလှန်ပစ်ဖို့နေကြပါတယ်။ကွန်ဂိုအစိုးရတာဝန်ရှိသူတွေကတော့မနေ့ကကေဘူးကေမြောက်ပိုင်းမှာရဝန္ဒာတပ်တွေကနေဆက်ဖြတ်ကျော်ဝင်ရောက်လာပြီးကွန်ဂိုစစ်သားတယောက်ကိုဖမ်းဆီးတပ်ဖြတ်ခဲ့တဲ့အကြောင်းပြောဆိုထားတာပါ။ရဝန္ဒာနိုင်ငံဘက်ကလည်းကွန်ဂိုတပ်တွေကနေဆက်ကိုဖျက်ချော်ဝင်ရောက်လာတယ်လို့ပြောပါတယ်။မနေ့ကတိုက်ပွဲအတွင်းစစ်သား2ယောက်တိဆုံးခဲ့တဲ့အကြောင်းကွန်ဂိုနိုင်ငံဘက်ကပြောဆိုထားပေမဲ့ရဝန္ဒာဘက်ကတော့9ယောက်တိဆုံးခဲ့တယ်လို့ပြောဆိုနေတာပါ။ကွန်ဂိုနိုင်ငံမှာရှိတဲ့ကုလသမဂ္ဂကိုယ်စားလှယ်ရုံးကတော့နှစ်ဖက်စလုံးကိုထိထိတင်းတင်းဆောင်ရွက်သွားကြဖို့နဲ့နောက်ထပ်ပြည်ပကတိမဖြစ်အောင်တင်းမာမှုတွေရှင်းချဖို့လည်းတိုက်တွန်းထားပါတယ်။ကွန်ဂိုပြန်ကြားရေးဝန်ကြီးကတော့နိုင်ငံရှိပိုင်းဒေသတွေမှာလွန်ကျွေးနေတဲ့တည်ငြိမ်မှုရှိစေဖို့ရဝန္ဒာတင်ငင်မှုတွေပြပြလာစီဖို့ရဝန္ဒာစစ်တပ်ကတမင်သက်သက်လုပ်နေတာလို့ VOE ကိုပြောဆိုခဲ့တာပါ။ရဝန္ဒာနိုင်ငံခြားရေးဝန်ကြီးကတော့ကွန်ဂိုခေါင်းဆောင်ပိုင်းရဲ့အပြုအမူတွေကိုတန်းကြီးခံနေရတဲ့အကြောင်းလာပေါင်းတော်တော်ကြာကြာကလေးက Twitter Internet လူမှုကွန်ရက်ပေါ်မှာပြောဆိုထားတာဖြစ်ပါတယ
်။ VOE American တာညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line meter 16 kHz 10853ไลโนมิเตอร์19กิโลเฮิรตซ์15555ไลโนมิเตอร์25กิโลเฮิรตซ์11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီကနေ့ဇွန်လ12ရက်နေ့ဟာနိုင်ငံတကာမှာကလေးတငယ်တွေကိုအလုတ်သမားဖြစ်နေခိုင်းရှည်တာကိုစန့်ကျင်အထိမ့်မှန်နေဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ဒီကနေ့ဒီအချိန်ထိအသက်9နှစ်ကနေ16နှစ်အတွင်းကလေးတငယ်အရေးအတွက်ရဲ့၃ပုံ၃ပုံကျော်ဟာအလုတ်လုံနေကြရုံပဲလို့ကုလသမဂ္ဂကပြောပါတယ်နှစ်ပေါင်း50ကျော်ကြာစစ်တပ်ရဲ့လွဲမတဲ့အုပ်ချုပ်ရေးကြောင့်ပျက်စီးသွားခဲ့တဲ့နိုင်ငံရဲ့စီးပွားရေးကိုပြန်လည်တည်ဆောက်ဖို့စူးစမ်းနေရတာနဲ့အမျှမြန်မာနိုင်ငံတနိုင်ငံလုံးမှာကလေးလှုပ်တာတွေကြဲကြဲပြန့်ပြန့်ရှိနေတုန်းဖြစ်ပါတယ်မဖြစ်မနေအလုတ်လုံကြရတဲ့ကလေးတငယ်အရေးအတွက်ကိုရှော့ချဖို့အတွက်လှုပ်ဆောင်ချက်တွေမှာတိုးတက်မှုရှိနေပေမဲ့လည်းကလေးလှုပ်သားတွေအဆိုးဝါးဆုံးပုံစံနဲ့လှုပ်လုံနေကြတာကိုတိုက်ဖြတ်ဖို့တော့အများကြီးလှုပ်ဆောင်ရအောင်မယ်လို့အပီပီဆိုင်ရာအလုတ်သမားအဖွဲ့ ILO ကပြောပါတယ်2000ပြည့်နှစ်ကလေးကစကျင်ကလေးလှုပ်သားအရေးအတွက်ဟာ၃ပုံ၃ပုံရော့ချသွားခဲ့ပြီး2012ခုနှစ်မှာ168သန်းပဲရှိတော့တယ်လို့ ILO ကအစိုးရခန်းစားထုတ်ပြန်ခဲ့ပါတယ်မဖြစ်မနေအလုတ်လှုပ်ကြရတဲ့ကလေးတငယ်တွေမှာဘေးအန္တရာယ်နဲ့ကျုံရနိုင်နေဆိုတာကိုလူတွေပိုးပြီးသတိထားမိလာကြတယ်လို့အထူးသဖြင့်တော့စိုက်ပျိုးရေးတက်တူရင်းနဲ့အင်ကူအလုပ်တွေလိုဘေးရန်ရရှိတဲ့လုပ်ငန်းခွင်တွေမှာလုပ်နေကြတဲ့ကလေးငယ်တွေရဲ့အခြေအနေဖြစ်တယ်လို့အဲလိုကျွမ်းကျင်သူတွေကပြောပါတယ်
။အရှေ့တရုတ်ပင်လယ်ပြင်ပေါ်မှာတရုတ်တိုက်လေယာဉ်နှစ်စင်းကဂျပန်ထောက်လိုင်းလေယာဉ်နှစ်စင်းအနည်းကိုအန္တရာယ်ဖြစ်လောက်တဲ့အထိနင်းနီးကက်ကက်ပြန်တန်းခဲ့တာနဲ့ပတ်သက်လို့ကန့်ကွက်ဖို့အတွက်ဂျပန်နိုင်ငံဆိုင်ရာတရုတ်တမ်းမကြီးကိုဂျပန်ဆွေရကဆင့်ခေါ်လိုက်ပါတယ်။နိုင်ငံစလုံးကပိုင်ဆိုင်တဲ့အကြောင်းပြောဆိုထားတဲ့ဝင်ပိုင်နဲ့မှာတရုတ်တိုက်လေယာဉ်တွေဟာဂျပန်လေယာဉ်တွေအနားပေတရာလောက်နီးနားထိကပ်ပြီးပြန်တန်းခဲ့တဲ့အကြောင်းဂျပန်ကာဝေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။သတင်းသုံးပတ်တောင်မရှိတဲ့ကာလအတွင်းဒုတိယအကြိမ်ကျုံခဲ့တဲ့တင်းမာမှုနဲ့ပတ်သက်လို့ဂျပန်နိုင်ငံဘက်ကတော့ပြင်းပြင်းထန်ထန်တုံ့ပြန်ခဲ့တာပါ။
今日は外務省に参りまして、主に、昨日その飛行機接
近の話について。ジャパンの間にね、ピンタン消滅する。日本ね、人波もま、デマもり、あ、しみもらせい、労さも、ジャパン第二年間員長、アキタカサイキが第四年間を帯同けたば。ဖြစ်ဖြစ်だめめれ、ဖြစ်ဖြစ်ね、ပတ်တယ်လို့တရုတ်နဲ့ဂျပန်နိုင်ငံကြားသဘောထားတွေမတူဘူးလို့လည်းဂျပန်နိုင်ငံဆိုင်ရာတရုတ်တမ်းမကြီးချန်ယန်ဟွာကဂျပန်ဒုတိယဝန်ကြီးနဲ့ဒီကနေ့တွေ့ဆုံပြီးတဲ့နောက်ပိုင်းပြောဆိုခဲ့ပါတယ်။အရှေ့တရုတ်ပင်လယ်ထဲမှာပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကျွန်းတွေနားမှာနိုင်ငံစလုံးကလေယာဉ်တွေတင်းမောတွေ မကြာခဏဆိုသလိုဆေးလွတ်လေးရှိတဲ့အတွက်မတော်တဆထိထိတ်တဲ့ရင်ဆိုင်မှုတွေကြုံရလေးရှိပါတယ်မေလ24ရက်နေ့တုန်းကလည်းဒီနေရာမှာပဲတရုတ်လေယာဉ်အစင်းဟာဂျပန်လေယာဉ်တွေအနီးနားကိုကပ်ပြီးပြန်ဆန်းခဲ့တယ်ဆိုပြီးဂျပန်နိုင်ငံဘက်ကကန့်ကွက်ခဲ့မှုပါတယ်
တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ကပိုင်ဆိုင်တယ်လို့ပြောတဲ့ဒေသကိုပြန်ပြီးရုပ်သိမ်းပေးဖို့တောင်းဆိုတဲ့ဖိလစ်ပိုင်တက်ကြွလှုပ်ရှားသူတွေဟာမနီလာမြို့တော်တရုတ်တန်ရုံပြင်ပမှာဒီကနေ့ဆူဝေးဆန္ဒပြပါတယ်။စပိန်ကိုလိုနီလက်အောက်ကနေဖိလစ်ပိုင်လွတ်မြောက်တဲ့116နှစ်ပြည့်အထိမ်းအမှတ်နှစ်ပတ်လည်နေ့ငြိမ်းချမ်းတဲ့ဆန္ဒပြပွဲမှာဆန္ဒပြသူအများအပြားပါဝင်ခဲ့ကြတာပါ။တောင်တရုတ်ပင်လယ်ထဲမှာတရုတ်တို့ကသူတို့ပိုင်နဲ့ဖြစ်သတ်မှတ်တဲ့ 9-line လို့ခေါ်တဲ့ဖိလစ်ပိုင်နိုင်ငံရဲ့အချုပ်ချာအာဏာပိုင်ကိုထိခိုက်နေတဲ့နယ်မြေဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်ဖိလစ်ပိုင်နိုင်ငံကအနောက်ဖိလစ်ပိုင်ပင်လယ်လို့ခေါ်တဲ့တောင်တရုတ်ပင်လယ်ပြင်ထဲကသဘောဝတရားစတ်တပေါ်ကျပြီးမဟာဗျူဟာမြောက်နယ်မြေကိုနှစ်နိုင်ငံစလုံးကပိုင်ဆိုင်ကြောင်းပြောပါတယ်တရုတ်ကပိုင်ဆိုင်ကြောင်းပြောဆိုခြင်းနဲ့ပတ်သက်ပြီးဥပဒေအရတရားဝင်မှုပေါ်တဟိတ်နိုင်ငံတကာတရားခုံရုံးမှာဖိလစ်ပိုင်နိုင်ငံကဒီနှစ်အစောပိုင်းမှာတင်ပြထားတာအတွက်တရုတ်ကဒေါသထွက်ခဲ့တာပါ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လင်းတို့ကကြီးညာပေးခဲ့ကြတာပါ။အခုကတော့သတင်းဆောင်မတွေတက်လက်တင်ပြပေးမယ့်အထက်ကမှအရင်ဆုံးအနေနဲ့ဒီအမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီ USAID ရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးဘာတွေပြောဆိုခဲ့တယ်ဆိုတာကိုတင်ပြပေးချင်ပါတယ်။မြန်မာပြည်ပြင်ပြောင်းလဲရေးမှာအရေးကြီးတဲ့ခြေလှမ်းတစ်ခုဖြစ်တဲ့2015ခုနှစ်ရွေးကောက်ပွဲဟာယုံကြည်ကိုးစားလောက်တဲ့ရွေးကောက်ပွဲအဖြစ်ကျင်းပနိုင်ဖို့လောလောဆယ်တရားဥပဒေစိုးမိုးရေးလူ့အခွင့်အရေးပွင့်လင်းမြင်သာမှုရှိရေးတာဝန်ခံတာဝန်သိတဲ့စီမံအုပ်ချုပ်မှုစနစ်ထွန်းကားရေးအတွက် USAID အမေရိကန်နိုင်ငံကဖွံ့ဖြိုးမှုအေဂျင်စီကတစ်ဖက်တစ်လမ်းကနေပံ့ပိုးကူညီပေးနေပါတယ်လို့ဒီ USAID ရဲ့မြန်မာပြည်တာဝန်ခံကပြောဆိုလိုက်ပါတယ်မြန်မာကြီးလက်ဒေသနေလူမှုအတွက်လည်းလူမှုဖွံ့ဖြိုးရေးအတွက်ကူညီပေးနေတယ်လို့ USAID ရဲ့မြန်မာပြည်ဆိုင်ရာတာဝန်ခံ Chris Milligan ကပြောဆိုလိုက်တာပါဒေါက်ကင်စိုးဝင်းကအပြည့်စုံပြောပြပါမယ်ရှင
်မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးခရီးရောင်အမေရိကန်ပြည်ထောင်စုကတွန်းအားပေးနေတဲ့အထက်မှာရွေးကောက်ပွဲလုပ်ငန်းစဉ်ပညာပေးတဲ့အစီအစဉ်နဲ့ကူညီနေတယ်လို့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency Mission Director Chris Milligan ကအခုလိုပြောပါတယ
် We all know that I think the election in 2015 will be a key step in the reforms. So what we want to do is help support the people of this country have as credible and transparent an election.
အားလုံးသိတဲ့အတိုင်းပါပဲ2015ရွေးကောက်ပွဲဟာပြည်ပြင်ပြောင်းလဲရေးအတွက်ခရီးကြတဲ့ခြေလှမ်းဖြစ်ပါတယ်ဒီနိုင်ငံကပြည်သူတွေအနေနဲ့ပွင့်လင်းမြင်သာတဲ့ယုံကြည်ကိုးစားလောက်တဲ့ရွေးကောက်ပွဲကိုအဖြစ်နိုင်ဆုံးအထမြောက်စေချင်တဲ့အတွက် USAID ကဝိုင်းဝန်းပံ့ပိုးပေးနေတာဖြစ်ပါတယ်ကိုယ့်ရဲ့ခေါင်းဆောင်ကိုလွတ်လပ်စွာရွေးချယ်နိုင်ဖို့ဖြစ်ပါတယ် USAID ဟာတခြားနိုင်ငံတကာအတိုင်းအဝိုင်းကလူရှင်တွေနဲ့အတူပံ့ပိုးပေးနေပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်လိုအဖွဲ့အစည်းတွေလူထုအခြေပြုအဖွဲ့အစည်းတွေသာမကသတင်းမီဒီယာအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ်ဒါမှသာတမိုင်းတွင်မဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုပြည်ပြည်ပြင်ပြင်ဖော်ဆောင်နိုင်မှာလည်းဖြစ်ပါတယ်
ဒီမိုကရေစီနဲ့ကောင်းမွန်တဲ့အုပ်ချုပ်မှုဖြစ်ထွန်းအောင်လွှတ်တော်အမတ်300ကျော်လူထုအခြေပြုအဖွဲ့အစည်းပေါင်း300ကျော်တတိပုဂ္ဂလဥယျာဉ် 9,800 သတင်းမီဒီယာလောကကသတင်းတောက် 400 ကျော်ကို USAID ကစွမ်းဆောင်ရည်မြင့်မားရည်တင်နန်းတွေပေးခဲ့ပါတယ်ရွေးကောက်ပွဲစီမံကုကဲရေးထိရောက်အောင်မဲဆန္ဒရှင်တွေကိုပညာပေးတာရွေးကောက်ပွဲလုပ်ငန်းစဉ်ကြီးတစ်ခုလုံးအပြင်လွှတ်တော်တွင်းလုပ်ငန်းတွေနောက်နိုင်ငံရေးပါတီတွေစွမ်းဆောင်ရည်မြင့်မားရည်အတွက်လည်းကူညီပေးနေတယ်လို့ဆိုပါတယ်USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ရန်ကုန်ရုံးကို2012ခုနှစ်နိုဝင်ဘာလကပြန်လည်ဖွင့်လှစ်ခဲ့ပြီးတော့မြန်မာဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုအတွက် American ဒေါ်လာတန်190ပံ့ပိုးဖို့သမ္မတဥဘာမားရဲ့မြန်မာနိုင်ငံခရီးစဉ်အတွင်းမှာကတိပြုခဲ့ပါတယ်2013ခုနှစ်အတွက်လည်းဒေါ်လာတန်180သုံးစွဲခဲ့ပြီးဒီနှစ်2014ခုနှစ်အတွက်ရန်ကုန်ငွေရထားချက်နဲ့ပတ်သက်ပြီးတော့ Chris Milligan ကအခုလိုဆိုပါတယ်
We are this year in 2014 we believe the total amount of assistance will be approximately $100 million probably a little bit more
ဒီနှစ် 2014 ခုနှစ်မှာ USAID ကမြန်မာနိုင်ငံအတွက်အထောက်ပံ့ခန့်မှန်းခြေ American dollar တန်း100ကျော်ကျော်ကိုသုံးစွဲသွားမှာပါဒီလိုကူညီတဲ့အခါနိုင်ငံတကာလူ့ခွင့်ရေးစံချိန်တွေနဲ့အညီလေးစားလိုက်နာပြီးတော့ပံ့ပိုးပေးနေတာဖြစ်ပါတယ်ဒီကူညီတွေကဘလို့အကျိုးသက်ရောက်မှုရှိတယ်လဲစံချိန်မီရဲ့လားဆိုတာတွေကိုလည်းစမ်းစစ်နေတာပါကချင်နဲ့ရခိုင်ဒေသကအကူအညီလိုအပ်နေသူတွေစီကိုလည်းလူသားချင်းစာနာမှုအကူအညီတွေကိုထိထိရောက်ရောက်ပေးနိုင်ခဲ့ပါတယ်
။ဒီရန်ပုံငွေတွေကကြီးလက်ဒေသဖွံ့ဖြိုးရေးအတွက်ရွာပေါင်း1,900ကျော်မှာစားနပ်ရိက္ခာ၊ဖူလုံရေး၊လူမှုဘဝဖွံ့ဖြိုးတိုးတက်ရေးစတဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ကူညီနေပြီးတော့ဒီတမကပိုးပြီးထိရောက်မှုရှိအောင်ဆောင်ရွက်သွားမယ်လို့လည်းဆိုပါတယ်။အသေးစားငွေချေးလုပ်ငန်းမတည်တဲ့အစီအစဉ်တွေ၊ကျန်းမာရေးပညာပေး ငှက်ဖျားယောဂါကာကွယ်ရေးစာရာတွေကိုလည်းအကူအညီပေးနေတယ်လို့ဆိုပါတယ်အရင်လက်နက်ကိုင်အဖွဲ့အစည်းတွေနဲ့မြန်မာအစိုးရကြားမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုနိုင်ငံတကာလှူရှင်တွေနဲ့အတူ USAID ကပံ့ပိုးတဲ့အစီအစဉ်ရှိပါသလားဆိုတဲ့အမေးကိုတော့ Chris Milligan ကအခုလိုဖြေပါတယ
် We don't provide any support to the Myanmar Peace Center but we do provide support to allow the voice of civil society
MBC မြန်မာငြိမ်းချမ်းရေးစင်တာကို USAID ကပံ့ပိုးတာမရှိပါဘူးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ Civil Society လူထုအခြေပြုအဖွဲ့အစည်းတွေရဲ့အတန်းတွေကိုကြားနိုင်အောင်ပါဝင်ဆွေးနွေးနိုင်အောင်လို့ပံ့ပိုးတာတော့ရှိပါတယ်။မတူကွဲပြားတဲ့အတိုင်းအတာတွေအကြားမှာအတန်းတွေကြားနိုင်အောင်လို့သူတို့စိုးရိမ်မကင်းဖြစ်နေတာတွေကိုပြောနိုင်အောင်လို့ဤပညာပိုင်းကအစအကူအညီပေးနေပါလေ
။ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ဟာမြန်မာပြည်မှာအလုတ်အကင်အခွင့်အလမ်းတွေပွင့်လန်းအောင်ကြိုးစားတဲ့အနေနဲ့ American ပုဂ္ဂလိကကုမ္ပဏီကြီးတွေဖြစ်တဲ့ Microsoft, Cisco, Hewlett Packard နဲ့Intel စတဲ့ကွန်ပျူတာနည်းပညာကုမ္ပဏီကြီးတွေနဲ့လည်းပူးပေါင်းဆောင်ရွက်နေတယ်လို့ USAID ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ရန်ကုန်မြို့ကနေတော့ခွင့်ဆိုဝင်သတင်းပေးပို့ခဲ့တာပါ။အခုကတော့ပြုပြင်ပြောင်းလဲလာနေတဲ့မြန်မာနိုင်ငံမှာကလေးအလုပ်သမားခိုင်းစေမှုအခြေအနေကရောတိုးတက်ကောင်းမွန်လာပြီလားဆိုတာကိုကြည့်ရအောင်ပါ။ဒီကနေ့ဇွန်လ12ရက်နေ့ဟာကလေးအလုပ်သမားခိုင်းစေမှုကိုစတင်တဲ့နိုင်ငံတကာနေ့ပဲဖြစ်ပါတယ်။အထင်အဓမ္မခိုင်းစေခံနေကြရတဲ့ကလေးတွေအရေးအတွက်ရှော့ချရေးတိုးတက်မှုရရှိခဲ့တဲ့အကြောင်း ILO ကမ္ဘာအလုပ်သမားအဖွဲ့ကြီးကပြောပါတယ်။ဒါပေမဲ့ကလေးလို့သမားအသုံးပြုမှုမှာအဆိုးဝါးဆုံးသုံးနေတဲ့နည်းတွေကိုပပြအောင်ဆောင်ရွက်နိုင်ဖို့ကဆောင်ရွက်စရာတွေအများကြီးကြံရှိနေသေးတယ်လို့ ILO ကပြောပါတယ်။မြန်မာနိုင်ငံမှာရောဒီကလေးအလုပ်သမားအသုံးပြုမှုအခြေအနေကဘယ်လိုရှိနေပါလဲ ?ILO ရုံးချုပ်ရှိရာဂျနီဗာမြို့ကနေ VOA သတင်းတော် Lisa Slain သတင်းပေးပို့ထားတာကိုတော့ဒေါက်စလလတန်ကစူးစီးတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ ILO နိုင်ငံကအလုပ်သမားအဖွဲ့ကြီးရဲ့စီးကံစာအရကလေးလူအားအသုံးပြုမှုဟာတက္ကသိုလ်ထောင်ခုကစလို့သုံးပုံပုံကျဆင်းခဲ့ပြီး2012ခုမှာဆို168တန်းထိကျဆင်းခဲ့တယ်လို့ဆိုပါတယ်။ကလေးတွေကိုအတင်းအဓမ္မခိုင်းစီရမှာအန်ဒီရီတွေရှိတယ်ဆိုတာကိုလူအများကပုံမူသိရှိနားလည်သဘောပေါက်လာကြတာတွေ့ရတယ်လို့ကလေးလူအားအသုံးပြုမှုဆိုင်ရာ ILO ကျွမ်းကျင်ပညာရှင် Furu Rosati ကပြောပါတယ်။ကလေးလူအားအသုံးပြုမှုကိုဟန်တားဖို့ပြင်မှတ်ထားတဲ့ policy တွေကိုအစိုးရတွေကအကောင့်ထဲပေါ်လာကြတာတွေ့ရပြီးကျောင်းတွေမှာကလေးတွေစာသင်နိုင်ဖို့နဲ့အပြင်ထွက်ပြီးအလုံမလုံစေဖို့ကြိုးပမ်းမှုတွေတိုးလာတာတွေ့ရတယ်လို့သူက VOE ကိုပြောပါတယ်။ခုလိုလှုပ်ဆောင်ရမှာစီးရတဲ့မိသားစုတွေအတွက်ကျမရေးပြုစုစောင့်ရှောက်မှုလို့အလုံလက်မဲ့ခံစားခွင့်လို့လူမှုရေးရအကာအကွယ်ပေးမှုတွေပြုလုပ်လာတာတွေ့ရတယ်လို့လည်းပြောပါတယ်
။ Social protection is a very important element because one of the factors that
လူမှုရေးရအကာအကွယ်ပေးနိုင်ဖို့ကသိက္ခာအရေးကြီးပါတယ်။အကြောင်းကတော့အိမ်တော်စုမှာဆင်းရဲလွန်းတဲ့အတွက်ကြောင့်ဖြစ်စေစိတ်ဆင်းရဲမှုတွေနဲ့ကြုံတွေ့ရလို့ဖြစ်စေကလေးတွေဟာမလွဲမရှောင်သာအလုပ်ထွက်လုပ်ကြရပါတယ်မိသားစုမှာတူဦးကအလုပ်ပြုတ်လို့မနာမကျန်းဖြစ်လို့အလုပ်မလုပ်နိုင်တော့ဘူးဆိုရင်ကလေးတွေကမိသားစုစာဝတ်နေရေးသူတို့ရဲ့ရည်တည်နိုင်ရေးအတွက်အလုပ်ထွက်လုပ်ကြရပါတယ
် ILO ရဲ့အစီရင်ခံစာမှာအာဖရိကတိုက်အောက်ပိုင်းနိုင်ငံတွေမှာကလေးလူအားအသုံးပြုမှုဟာအမြင့်ဆုံးဖြစ်ပြီးအာရှနဲ့ပစိဖိတ်ဒေသမှာကလေးလူအားအသုံးပြုမှုဟာကမ္ဘာရဲ့33.9%ခန့်နှုန်းရှိတယ်လို့ ILO ကဖော်ပြပါတယ်။ကလေးလူအားအသုံးပြုမှုအများဆုံးယိုနေလာတာကတော့လက်တီအမေရိကနဲ့ကရီးဘီယံမှာဖြစ်ပြီးကလေးနဲ့သူတို့မိသားစုတွေအတွက်ထောက်ပံ့ကြည့်အစီအစဉ်တွေကိုအကောင့်အထည်ပေါ်နေလို့ဖြစ်ပါတယ်။လူဦးရေတန်း60ပတ်ဝန်းကျင်ရှိတဲ့မြန်မာနိုင်ငံမှာအသက်14နှစ်အောက်ကလေးအရွယ်ဟာ 26.9% ခန့်နှုန်းရှိတာတွေ့ရပါတယ်။1999ခုအစိုးရစုံကလေးလူအားအသုံးပြုမှုနှီးမျိုးစုံဟန်တာရေးစာချုပ်ကိုမြန်မာနိုင်ငံက ILO ရဲ့198ခုမြောက်နိုင်ငံအဖြစ်ပြီးခဲ့တဲ့ဒီဇင်ဘာလကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးမြန်မာနိုင်ငံနေနဲ့အရွယ်မရောက်သေးသူတွေကိုလက်နက်ကင်စစ်တပ်တွေမှအသုံးပြုတာတမတော်မှရောတိုင်းရင်းသားလက်နက်ကင်တပ်တွေမှရောပြဿနာဟာရှိနေပါတယ်မြန်မာနိုင်ငံဆိုင်ရာ ILO အထူးကိုယ်စားလှယ် Steve Marshall ပြောခဲ့တာက
Child soldiersby definition is forced labor there has been over the last few years a major shift
ကလေးစစ်သားတွေကိုအတင်းအဓမ္မလိုအပ်ပြီးခိုင်းစေခံရသူတွေလို့သတ်မှတ်ပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်းမှာဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ရဲ့သဘောထားမှာအဓိကအပြောင်းလဲရှိလာတာတွေ့ရပါတယ်အရင်တော့ကကလေးစစ်သားတွေမရှိဘူးလို့ပြောခဲ့တာအခုတော့ဒီပြဿနာရှိတယ်ဆိုတာကိုလက်ခံလာပါပြီဒါပေမဲ့လို့ကလေးစစ်သားတွေဟာတက်ထဲမှာစစ်မထားတော့ဘဲနဲ့ပြန်ပို့လိုက်ုံနဲ့မလုံလောက်ပါဘူးသူတို့ကလမ်းပေါ်မှာပြစ်မထားပဲနဲ့အသက်မပြည့်သေးသူတွေကိုစီးပွားရေးအရလူမှုအတိုင်းဝိုင်းမှာပြန်လည်ဝင်ဆက်နိုင်အောင်လုပ်ပေးဖို့တာဝန်ရှိပါတယ်
ခလီလူအားအသုံးပြုမှုဆိုင်ရာမြန်မာနိုင်ငံဥပဒေပြဋ္ဌာန်းမှုတွေနဲ့ပတ်သက်လို့ဟောင်ကောင်ခြေဆိုင် AHRC ကိုအာရှလူခွေကော်မရှင်ကဦးမင်းလွင်ဦးကပြောပြချက်ကတော့
ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာတော့ခလီလူအားအသုံးပြုမှုနဲ့ပတ်သက်ပြီးတော့အသက်14နှစ်ကနေ18နှစ်ကြာလူငယ်တွေအတွက်ပြဋ္ဌာန်းထားတဲ့ဥပဒေတွေရှိပါတယ်ဒီချက်ကတော့ခလီငယ်တွေကိုအမြဲရှိတဲ့အလုပ်တွေမှာမခိုင်းစေရဘူးနည်းချက်ကတော့ညဘက်အချိန်ပိုခိုင်းစေတဲ့အလုပ်တွေကိုမခိုင်းစေရဘူးနောက်ပြီးတော့ကြီးမားလေးလံတဲ့အရာဝတ္ထုတွေမာမဲကိစ္စတွေမှာကလေးတွေကိုခိုင်းစေခွင့်မရှိဘူးအချိန်ပိုခိုင်းခွင့်မရှိဘူးနောက်ပြီးတော့တခါဖြော်ပြေးလုပ်ငန်းတွေဖြစ်တဲ့ကိစ္စရတဲ့မှာလေကလေးလုပ်သားတွေကိုငားရအောင်ပြုခွင့်မရှိဘူးစားတော့ဆိုင်ဒီမှာဆိုလို့ရှိရင်လေရမကာနဲ့တွေ့ရောင်းတဲ့ဆိုင်ဒီမှာကလေးလုပ်သမားတွေတုံ့ပြုခွင့်မရှိပါဘူး
ကလေးလူအားအသုံးပြုမှုဟန်တားရေးနဲ့ပတ်သက်လို့နိုင်ငံကနေကိုဆင်ွေးရမှာမြန်မာနိုင်ငံမှာလေရန်ကုန်နဲ့မန္တလေးတို့မှာလှုပ်ရှားမှုတွေပြုလုပ်မယ်လို့သိရပါတယ်ရှင်
ဒေါ်လာလတ်တန်းစူးစီးတင်ပြပေးခဲ့တာပါရှင်မြန်မာနိုင်ငံတွင်ကလေးအလုပ်သမားအသုံးပြုမှုအခြေအနေနဲ့ပတ်သက်ပြီးကြားခဲ့ရပြီးတော့အခုတစ်ခါကတော့ဒီငင်းချမ်းစွာစုဝေးခွင့်နဲ့ပတ်သက်လို့မြန်မာကိုကုလသမဂ္ဂကဘာတွေဝေဖန်ထားတယ်လဲနောက်မြန်မာဘက်ကရောဘာတွေတုံ့ပြန်ထားတယ်လဲဆိုတာကြည့်ရအောင်ပါရှင်မြန်မာနိုင်ငံအတွင်းငင်းချမ်းစွာစုဝေးဆန္ဒဖော်ထုတ်ခွင့်မှာဘာသာရေးလူမျိုးရေးအရာအုပ်စုတစုအတွက်သွားပြီးအကန့်အသတ်ဖြစ်နေတဲ့ဆိုရဲကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်တဦးရဲ့အစဉ်ကန်စာဟာအခြေအမြစ်မရှိဘဲမမှန်ကန်တဲ့ဖော်ပြချက်ဖြစ်တဲ့ဆိုပြီးတော့မြန်မာဘက်ကအခြေပါပြောဆိုထားပါတယ်ဂျနီဗာမှာလှုပ်သွားတဲ့လူခွင့်ရေးကောင်စီညှိနှိုင်းခံအတွင်းမှာအခုလိုတုံ့ပြန်သွားတာပါကုသညူကအပြည့်စုံကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်
26ချိန်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့တတိယစီဝေးတွင်ငင်းငန်းစွာစီဝေးဆန္ဒဖော်ထုတ်ခွင့်နဲ့ပတ်သက်လို့နိုင်ငံအရရက်ကအခြေအနေတွေကိုဆွေးနွေးတင်ပြနေရမှာမြန်မာနိုင်ငံအကြောင်းလဲပါဝင်လာတာဖြစ်ပါတယ်။ငင်းငန်းစွာစီဝေးခွင့်အဖွဲ့စည်းဖွဲ့ခွင့်နဲ့ပတ်သက်လို့ကုလသမဂ္ဂထူးကိုယ်စားလှယ် Mr. Maynard Kia E ကနှစ်စဉ်သူ့ရဲ့အစီအစဉ်ကိုတင်သွင်းတဲ့နေရာမြန်မာနိုင်ငံကိုပါဥပမာပေးပြီးတော့ဖော်ပြခဲ့တာပါ
။ Laws regulating the freedom of peaceful assembly from countries such as Malaysia, Myanmar,Nigeria,
မြန်မာ၊နိုင်ဂျီးရီးယားနဲ့ရုရှားနိုင်ငံတွေမှာချမှတ်ထားတဲ့ငင်းချမ်းစွာစုဝေးခွင့်ဆိုင်ရာဥပဒေတွေကိုကြည့်မယ်ဆိုရင်လူစုလူဝေးစည်းရုံးလှုပ်ရှားရာမှာဥပမာအားဖြင့်နိုင်ငံသားမဟုတ်တဲ့သူ၊လိင်တူချင်းစိတ်ဝင်စားတဲ့သူတွေစသဖြင့်အုပ်စုတစုစုကိုတီးတန့်ဖယ်ထုတ်ကန့်သတ်ထားတာမျိုးရှိနေပါတယ်
။မြန်မာနိုင်ငံရရက်ကငင်းချမ်းစွာစုဝေးခွင့်အသိအမင်းဖွဲ့စည်းခွင့်အနေနဲ့ပတ်သက်လို့အထူးကိုယ်စားလှယ်တင်ပြချက်ထဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုမိမောင်းထိုးပြောဆိုသွားပါတယ်။
Emergency laws applied in Myanmar's Rakhine state prevent groups of 5 or more people from gathering in public areas.
ငါတို့ပုံမစုဝေးရဘူးဆိုတဲ့ရခိုင်ပြည်နယ်မှာပြဋ္ဌာန်းထားတဲ့အရေးပေါ်အခြေအနေကြေညာချက်ကိုကြည့်မယ်ဆိုရင်ဒါဟာဗုဒ္ဓဘာသာဝင်တွေအတွက်မဟုတ်ဘဲရိုဟင်ဂျာတွေအတွက်သွားပြီးတက်ရောက်မှုရှိနေပါတယ်။ဘာသာရေးအရာစုဝေးဝတ်ပြုဆူတောင်းတာမျိုးဘာသာရေးပွဲတော်လုပ်တာမျိုးတွေလူစုလူဝေးလုပ်ဖို့အကန့်အသတ်သွားဖြစ်ပါတယ်
။အခုလိုမျိုးအထူးကိုယ်စားရေးတင်ပြချက်တွေကိုနိုင်ငံလိုက်ပြန်ပြီးတော့ဆွေးနွေးကြတုံ့ပြန်ကြရမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အထူးကိုယ်စားရေးတင်ပြချက်တွေဟာမမှန်ကန်ဘူးဆိုပြီးတော့မြန်မာကိုယ်စားလှယ်ဘက်ကညှင်းဆိုပါတယ်။မြန်မာနိုင်ငံဟာရသားစုကတက်လာပြီးတဲ့နောက်ပိုင်းလူခွေရင်းနဲ့အခြေခံရပိုင်ခွင့်တွေပို့ပြီးတော့ခန်းစားခွင့်ရနိုင်ကြပြီလို့မြန်မာစုရကိုယ်စားလှယ်ဒေါ်လင်းမာလာလွင်ကပြောပါတယ်။ညဉ့်ဆော်စုဝေးဆန္ဒပြခွင့်ဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့တယ်လို့ပဲအဲ့ဒီနောက်ပိုင်းညဉ့်နဲ့ဆန္ဒပြမှုတော်များများလည်းရှိနေတယ်အထူးကုစလေဘက်ကတင်ပြတဲ့အထဲမှာနိုင်ငံသားမဟုတ်သူတွေနဲ့ပတ်သက်လို့အခွင့်အရေးကိုတီးခြားသတ်မှတ်ဖို့တော့မဖြစ်နိုင်ဘူးလို့တုံ့ပြန်ခဲ့ပါတယ
် With regard to the right to peaceful assembly by net citizens we would appreciate if the special reporter could share with us
ဆွေးခွင့်နဲ့ပတ်သက်ပြီးတော့နိုင်ငံကဥပဒေတွေမှာနိုင်ငံသားမဟုတ်သူတွေအတွက်တီးခြားအခွင့်အရေးပေးတဲ့အချက်အလက်မျိုးတွေရှိတယ်ဆိုရင်အထူးကုစလေဘက်ကပြန်လည်ရှင်းပြပြောဆိုတာကောင်းပါလိမ့်မယ်အထူးကိုယ်စားလှယ်ရဲ့ဒီအစီရင်ခံစာရဲမြန်မာနိုင်ငံကိုအသေးအချာထည့်သွင်းပြောထားချက်ဟာစိတ်မကောင်းစရာပါအစီရင်ခံစာရဲနေရာတချို့မှာနိုင်ငံတွေကိုနာမည်နဲ့မပြောဘဲအရေးအတွက်နဲ့ထောက်ပြဖော်ညွှန်းပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုတော့အချို့နိုင်ငံတွေနဲ့ရှင်ပြီးတော့နာမည်နဲ့တကွထောက်ပြထားပါတယ်ဒီနောက်ွယ်ကဘာအကြောင်းကြောင့်လဲဆိုတာကျမတို့နားမလည်ပါဘူး
ပြပခါကြောင့်မလို့ရေးပေါ်ချင်းနေကြညာရပြီမဲ့ဘာသာရေးအရာဝတ်ပြုစုတောင်းမှုပြုနိုင်အောင်လဲမြန်မာအနာဝင်ဘက်ကစီမံပေးခဲ့တယ်လို့မြန်မာကုစလေကပြောပါတယ်
The emergency act has been enforced in all public areas of the 7 townships in Rakhine state. It cannot be selectively enforced upon a particular group.
မြို့နယ်ခုနှစ်မြို့နယ်မှာအခုလိုအရေးပေါ်အခြေအနေကြီးညာထားပါတယ်။ဒီနေရာမှာအဖွဲတစ်ဖွဲ့ကိုဖြစ်စေ၊ယုံကြည်မှုအရာကွဲပြားနေတဲ့အုပ်စုတစုကိုဖြစ်စေ၊တီးခြားသတ်မှတ်ထုတ်ပြန်လို့မရပါဘူး။ဒုက္ခသည်စခန်းတွေမှာဆိုရင်ဝိပုစုတောင်းဖို့နေရာတွေသက်သက်မတ်မတ်လုပ်ပေးထားပါတယ်။ဥပမာဆိုရင်စစ်တွေမြို့နယ်တွင်ဒုက္ခသည်စခန်းနေရာ73ခုမှာဝိပုစုတောင်းတဲ့အခန်း49ခန်းထရှိပေးထားပါတယ် ဒါပေမဲ့ဘာသာရေးအရစုဝေးဝိပုစုတောင်းမှုနဲ့ဆက်နွယ်ပြီးတော့အစီရင်ခံစားရဲမှာတော့အခြေအမြစ်မရှိတဲ့သတင်းအပေါ်အခြေခံပြီးတော့ရေးသားဖော်ပြထားပါတယ်
မြန်မာနိုင်ငံနောက်ဖက်ချမ်းရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့အာဏာပိုင်တွေရဲ့ကင်တွယ်ဖြစ်ရှင်းမှုပေါ်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာမှာတော့ဝေဖန်ပြစ်တင်ခံမှုတွေရှိနေပါတယ်။အခုလည်းပဲဒီညဉ့်ညက်စွာစီဝေးခွင့်တင်းပင်းဖွဲ့စည်းခွင့်ဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်အစီအစဉ်စာထဲမှာလည်းမြန်မာနိုင်ငံနောက်ဖက်ချမ်းကရိုဟင်ဂျာလူနည်းစုတွေပေါ်ကင်တွယ်တာကိုဝေဖန်ထားတာပါ။မြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့လူမျိုးမြန်မာနိုင်ငံထဲမှာမရှိဘူးလို့ညင်းထားတယ်လို့အခုဒီအစီအစဉ်စာထဲမှာရိုဟင်ဂျာဆိုပြီးတော့ထည့်သွင်းသုံးနှုန်းတဲ့အပေါ်မှာလည်းလက်မခံကန့်ကွက်ထားပါတယ်ခင်ဗျာ။
ကိုသားညူပြပြခဲ့တာပါရှင်ဒီညနေအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင် VUE ရဲ့ဇွန်လ12ရက်ကြာတာရင်းညနေခင်း VUE စီစဉ်တွေကိုနားဆင်နေရတာပါအခုတော့ဒီလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တွေကိုကြိုတင်သိပေးပါရစေရှင
်သောရရှင်များခင်ဗျာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာမြန်မာပြည်သူတွေဟာဒီမိုကရေစီရဲ့အခြေခံအချက်တစ်ခုဖြစ်တဲ့မတူကွဲပြားမှုကိုနားလည်လက်ခံနိုင်စွမ်းဘလောက်ထိရှိကြပါသလဲမတူကွဲပြားမှုကိုနားလည်လက်ခံတဲ့နေရာမှာအကန့်အသတ်ကိုထားသင့်ပါသလားဒီအတွက်ပြဿနာတက်လာရင်ဘယ်လိုဖြေရှင်းသင့်ပါသလဲဆိုတာကုလမစနေညတရိုက်လေးဆိုင်အစီအစဉ်မှာဆွေးနွေးရအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလို့ရသောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နှံ့ကြပါရယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554fax number 2323555ဖြစ်ပါတယ်။ email လိပ်စာကတော့ burmese@vuanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နဲ့လည်းပို့ပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်ကောပါ။
တော်ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းချက်ပြီးတော့ဖိတ်ခေါ်ပါရစေ။ဒီကနေ့ညနေခင်းအစီအစဉ်တွေကတော့မကြခင်ပြီးဆုံးတော့မှာပါ။ကျမတို့ရဲ့ရေဒီယိုအစီအစသ်ပြီးပြချင်းညနေ9:00နာရီကနေ 9:00 နာရီခွဲမှာတော့ VUE TV သတင်းလွှာအစီအစဉ်ကိုတိုက်ရိုက်ထုတ်လည်ပေးနေပါတယ်။ Asia Set 7ဂျိုရူကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။အခုကတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုတခင်မြို့သက်ကတလဲကြီးညာပေးပါအောင်မယ်ရှင်။
အီရန်မှာအချက်ကြကြတဲ့မျိုးကြီးအတော်များများကိုအစ္စလာမ်စစ်သွေးကြော်တွေထိန်းချုပ်ခဲ့ပြီးတဲ့နောက်မှာအီရန်မျိုးရောဘက်ဒက်ကိုသိမ်းပိုင်မယ်လို့အစ္စလာမစ်ဆွန်နီစစ်သွေးကြော်တွေကဂျာတပရီနေမှာပဲချိန်ချောက်လိုက်ပါတယ်။ရှီယာမွတ်စလင်တွေရဲ့ဘာသာရေးအထွတ်မြတ်နေရာဖြစ်တဲ့ကာဘာလာကိုလည်းသိမ်းပိုင်မယ်လို့အယ်ဂိုင်ဒန်နဲ့ဆက်နွယ်နေတဲ့ ISI အဖွဲ့ပြောခွင့်ရကပြောပါတယ်။ဒါပေမဲ့အီရန်နိုင်ငံမြောက်ပိုင်းကာကုတ်မြို့မှာတော့ကတ်တပ်ဖွဲ့ဝင်တွေထိန်းချုပ်ထားနိုင်ပြီလို့တပ်ဖွဲ့တာဝန်ခံတွေကပြောပါတယ်။မျိုးကြီးတော်များများကိုအစ္စလာမ်စစ်သွေးကြော်တွေတင်ပိုက်ခဲ့တယ်လို့ရှီယာရီဥဆောင်တဲ့အစိုးရဖွဲ့မှအခက်အခဲတွေကြုံရတဲ့အီရန်နိုင်ငံရဲ့အခြေအနေကိုကျတဲ့ပရင်းနေမှာကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့စီစဉ်ထားပါတယ်။ဒီကနေ့ဇွန်လ12ရက်နေ့ဟာနိုင်ငံတကာကလေးတငယ်တွေကိုအလုပ်သမားဖြစ်ခိုင်းစေတာဆန့်ကျင်အထိမ်းမှတ်နေပါ။မြန်မာနိုင်ငံမှာဒီကနေ့အထိအသက်9နှစ်ကနေ16နှစ်အတွင်းကလေးတငယ်အရေးအတွက်သုံးပုံတစ်ပုံကျော်အလုပ်လုပ်နေကြရတော့မယ်လို့ကုလသမဂ္ဂကပြောပါတယ်။နေပေါင်း90ကျော်ကြာစစ်တပ်ရဲမာတဲ့အုပ်ချုပ်မှုကြောင့်ပျက်စီးသွားတဲ့နိုင်ငံစီးပွားရေးပြန်လည်တည်ဆောက်ဖို့ကြိုးစားနေရတာနဲ့အမျှမြန်မာနိုင်ငံထဲမှာကလေးလူသားတွေကြဲကြဲပြန့်ပြန့်ရှိနေတယ်လို့ဆိုပါတယ်။အရှေ့တရုတ်ပြည်နယ်ပြည်ပေါ်မှာတရုတ်တိုက်လေယာဉ်နှစ်ဆင်းဟာဂျပန်ထောက်လိုင်းလေယာဉ်နှစ်ဆင်းနောက်ကိုအန္တရာယ်ဖြစ်နိုင်တဲ့အထိနီးနီးကပ်ကပ်ပြန်တန်းခဲ့တာနဲ့ပတ်သက်ပြီးကန့်ကွက်ဖို့အတွက်ဂျပန်နိုင်ငံဆိုင်ရာတရုတ်သံမကြီးကိုဂျပန်အစိုးရကဆင့်ခေါ်လိုက်ပါတယ်။ကမ္ဘာဖလားဘောလုံးပွဲတွေဒီကနေ့စတင်ကျင်းပချိန်မှာတော့ဘရာဇီးလ်နိုင်ငံဟာအင်ရှင်ဖြစ်နေရောကွန်းဖွံ့ပွဲမှာဘရာဇီးလ်အသင်းအနိုင်ရအောင်ကစားမယ်စိန်ခေါ်မှုတွေလည်းရှိနေပါတယ်။အသင်း32သင်းအတွက်မြို့ကြီး12မြို့မှာကစားမယ်အားကစားရုံတွေကိုအဆင့်မြောင်ပြုပြင်တည်ဆောက်တာအပအဝင်ဘရာဇီးလ်အစိုးရကဒေါ်လာသန်းပေါင်း1000ကျော်အကုန်ကျခံလှနဲ့ချီပြင်ဆင်ထားတာပါ။စီယာပေါ်လိုမျိုးကပထမဆုံးပွဲစဉ်မှာအင်ရှင်ဘရာဇီးနဲ့ခရိုအေးရှားတို့ကစားကြမှာဖြစ်ပါတယ်။ကမ္ဘာဖလားဘောလုံးချန်ပီယံဖြစ်တဲ့2002ခုနှစ်မှာပထမဆုံးချိန်ဆွတ်ခုခဲ့တဲ့အင်ရှင်ဘရာဇီးဟာ6ချိန်မြောက်အနိုင်ရအသင်းဖြစ်3ချိန်ချိုးနိုင်မှုမျှော်လင့်နေတာပါ
။သတင်းချင်းချုပ်ကိုတခင်မျိုးသက်ကြီးညာပေးခဲ့တာပါ။ဇွန်လ12ရက်ကြာတာရင်းညနေခင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ကျမတို့ရဲ့စီစဉ်ထုတ်လို့ရမှုကတော့မတ်တန်ကီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကဆူလီမန်တာရာဝဲလီဖြစ်ပါတယ်။ကျမကတော့ခင်ပြူထွေးပါရှင်။ VOA American တန်ရဲ့ကြာတာရင်းညနေခင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line dometer 16 19နဲ့25တို့ကနေအသံလွှင့်ပေးခဲ့တာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်2နာရီကြာမှပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.